This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြီးတော့မှကင်ဝေးပြီကိုစိတ်နှဖျားစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio Energy ဖွင့်သားတွေကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီနေ့2025ခုနှစ်ဧပြီလ14ရက်နေ့ Radio Energy ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio Energy စီရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG သောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဧပြီလ14ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီရေးသတင်းကတော့ဂနီမြို့နယ်ကိုဂျမ်ပတ်စစ်တပ်ကဒီကနေ့မနက်ပိုင်းမှာလေကြောင်းတိုက်ခိုက်မှု၈ကြိမ်ပြုလုပ်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းဂနီမြို့နယ်ကိုဂျမ်ပတ်စစ်တပ်ကဒီကနေ့မနက်မှာလေကြောင်းတိုက်ခိုက်မှု၈ကြိမ်ပြုလုပ်ခဲ့တယ်လို့ဧပြီလ14ရက်မှာကနီမြို့နယ်ဒေသခံကိုပြည့်အောင်နိုင်ကအသိပေးဆိုထားပါတယ်။ကနီမြို့နယ်အရေးတကြီးသတိရှိကြပါ။ကနီမြို့နယ်မှာဒီကနေ့မနက်ပိုင်း9နာရီမိနစ်30မှ8နာရီချိန်အတွင်းစစ်ကားဟာ Yellow Cut A2 UAV Drone, Jet Fighter, Paramotor Lady, White 12 MI-35 များနဲ့လေကြောင်းပစ်မှု၈ကြိမ်ပြုလုပ်ခဲ့ပါတယ်လို့ဆိုပါတယ်။ထိခိုက်ပျက်စီးမှုအခြေအနေများကိုမသိရသေးဘဲလေကြောင်းမှာတော့စစ်ကားရဲ့ယာဉ်များဝဲပြန့်နေစေဖြစ်တယ်လို့အသိပေးဆိုထားပါတယ်။အကြံပေးဆဲဆူဟာမတ်လ28ရက်မှဧပြီလ17ရက်အထိလေကြောင်းတိုက်ခိုက်မှု82ကြိမ်ပြုလုပ်ခဲ့ပြီးတေဆုံးသူ105ဦးရှိခဲ့ကာလက်နက်ကြီးပစ်ခတ်မှုအကြိမ်30မှာတေဆုံးသူ6ဦးရှိခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်ထားပါလိမ့်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမယ့်စီးရီးသတင်းကတော့အရတော်မြို့နယ်တောင်ပတ်ချံစကားဆာများထိုင်းချတပ်ဆွတ်ထားတဲ့စပတွင်ပြူရောက်ကိုတော်လိုင်းတပ်များဒရုန်းနဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါလေအကြံအမျိုးနဲ့တောင်ပတ်ချံစကားဆာများထိုင်းချတက်ဆွဲထားတဲ့စပရင်ပြူရောက်ကိုတော်လိုင်းတက်များဒရုန်းနဲ့တိုက်ခိုက်ခဲ့တယ်လို့သတင်းရရှိပါတယ်။ BIA တပရင် LTF တပရင်တိုက်နယ်3ဒရုန်းအဖွဲ့အနေနဲ့ဧပြီလ17ရက်အကြံအမျိုးနဲ့တောင်ပတ်ချံစကားဆာများထိုင်းချတက်ဆွဲထားတဲ့စပရင်ပြူရောက်ကိုဒေသခံမာမေများဖိတ်ခေါ်တဲ့အတွက်ဒေသခံရင်းများပကဖများနဲ့အတူပူပေါင်းက Fixed Wing Drone များလက်နက်ငယ်များနဲ့တိုက်ခိုက်ခဲ့တယ်လို့အတည်ပြုထားပါတယ်။ပြစ်မှတ်တည်ကြတဲ့အတွက်စကားဆာများပတ်မှလက်နက်ငယ်များနဲ့ရန်တန်ပစ်ခတ်ခဲ့ကြပေမဲ့တော်လဲတက်များအားလုံးအထူးကံမရှိပြန်လည်ဆုတ်ခွာခဲ့ကြတယ်လို့ဆိုပါတယ်ခင်ဗျာအခုတခါ၄နှစ်တာကာလတွင်တိုက်ပွဲပေါင်း190ကျော်ပါဝင်ဆင်နွှဲခဲ့တယ်လို့ချင်းအမျိုးသားအဖွဲ့ချုပ်အသိပေးတဲ့သတင်းကိုတင်ဆက်ပေးကြပါမယ်၄နှစ်တာကာလတွင်တိုက်ပွဲပေါင်း190ကျော်ပါဝင်ဆင်နွှဲခဲ့တယ်လို့ဧပြီလ17ရက်မှာချင်းအမျိုးသားအဖွဲ့ချုပ်ဖွဲ့စည်းတီထောင်ခြင်း၄နှစ်ပြည့်ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်လင်းနတာကာလတွင်တိုက်ပွဲပေါင်း190ကျော်ပါဝင်ဆင်နွှဲခဲ့ပြီးမိမိတို့တပွဲတဲကဆင်နွှဲခဲ့တဲ့စကန်းသိန်းတိုက်ပွဲ2ကြိမ်ပါဝင်စကန်းသိန်းတိုက်ပွဲပေါင်း13ကြိမ်ရှိခဲ့တယ်လို့ဖော်ပြပါရှိပါတယ်တိုက်ပွဲကာလတွင်ကြာဆုံးသူရဲဘော်92ဦးရှိခဲ့ပြီးမတန်ဆွမ်းဖြစ်ခဲ့ရသူ63ဦးရှိခဲ့တယ်လို့ဆိုပါတယ်ဒါပြင်ချင်းပြည်စုစည်းတီထောင်ပြီးဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်လာရေးအတွက် ICNCC, NUCC, CRPH, NUG တို့နဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်ခင်ဗျာခုဆက်လက်ပြီးတင်ဆက်ပေးမှာကတော့ AR တိုင်းလေးမြနာမြို့နယ်ကမ်းပြူတောင်ဘုံကြီးကျောင်းမှာတက်ဆွဲထားတဲ့အကြံပတ်စကားစတက်များတဲ့မှာ3ဦးထွက်ပြေးသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ AR တိုင်းလေးမြနာမြို့နယ်ကမ်းပြူတောင်ဘုံကြီးကျောင်းမှာတက်ဆွဲထားတဲ့အကြံပတ်စကားစတက်များတဲ့မှာ3ဦးထွက်ပြေးခဲ့တယ်လို့သတင်းထုတ်တက်ဖွဲ့ပသိန်းကဖော်ပြပါတယ်။ AR တိုင်းဟင်းသရခရိုင်လေးမြနာမြို့နယ်ပေးနေခွင်းရွာကမ်းပြူတောင်ဘုံကြီးကျောင်းမှာတက်ဆွဲထားတဲ့အကြံပတ်စကားစများတဲ့မှာ3ဦးဟာဧပြီလ12ရက်နေ့ညမှာထွက်ပြေးသွားတဲ့အတွက်လိုက်လံရှာဖွေနေကြတယ်လို့ဖော်ပြပါတယ်။၎င်းတို့ထဲမှာလည်းသဘောထားတွေကွဲလွဲနေကြပြီးမဖြစ်မနေနေကြရပေမဲ့ထွက်ပြေးကျင်သူများလက်နက်ချကျင်သူများရှိနေကြကအဲ့ဒီအုပ်စုမှာအသက်ကြီးပိုင်းအများစုတွေ့ရှိရတယ်လို့ဆိုထားပါတယ်ခင်ဗျာ အခုတခါကြက်တနက်စစ်ကြောင်းအပတ်စဉ်လေးခြေကံစစ်ပညာသင်တန်းဆင်ပွဲကျင်းပတဲ့တဲ့ရင်ကိုတင်ဆက်ပေးကြပါမယ်။ကြက်တနက်စစ်ကြောင်းအပတ်စဉ်လေးခြေကံစစ်ပညာသင်တန်းဆင်ပွဲကျင်းပခဲ့ပါတယ်။ဒေါမိုင်းစစ်ဒေသအမှတ်32ပြူဟာကြက်တနက်စစ်ကြောင်းအပတ်စဉ်လေးခြေကံစစ်ပညာသင်တန်းတင်မြင့်ဆောင်2025သင်တန်းဆင်ပွဲခန်းအားကိုကျင်းပခဲ့တယ်လို့အီဘီလာ14ရက်သတင်းထုတ်ပြန်ပါတယ်။အခမ်းအနားမှာစစ်ကြောင်းကြည့်တဲ့ချင်းစစ်ရေးပြချင်းမိန်ကုံများပြောကြခဲ့ပြီးဇနန်းသားများတစ္ဆာရေးတောက်ချင်းတို့ကိုပြုလုပ်ခဲ့ကြပါလိမ့်ခင်ဗျာ။ဆက်လက်ပြီးတင်ဆက်ပေးမှာကတော့လေကြောင်းလက်နက်ကြီးမိုင်းဘေးအန်ဒီယေရှော့ချကာကွယ်ရေးအသိပညာဘေးသင်တန်းဖွင့်လှစ်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။လေကြောင်းလက်နက်ကြီးမိုင်းဘေးအန်ဒီယေရှော့ချကာကွယ်ရေးအသိပညာဘေးသင်တန်းအခြေခံရှေးဥတုနာပြုစုခြင်းတင်မြင့်ဆောင်2025ကိုတမွေးပညာကော်မတီကလေးခရိုင်နဲ့Mobile Medical Team MMT West Division တို့ပူးပေါင်းစီစဉ်ဖွင့်လှစ်ခဲ့တယ်လို့သတင်းရရှိပါရယ်။တင်နန်းကို9ရက်တာတင် जा ခဲ့တာဖြစ်ပြီးကြားကာလပြည်သူပညာရေးကျောင်းမှဆရာဆရာမ28ဦးတက်ရောက်ခဲ့ပါရယ်။တင်တောက်ကူအတွက်ဘေးကင်းရေးမျိုးကမ်ပိန်းမှကူညီကာလေကြောင်းရန်ကာကွယ်ရေးအဖွဲ့အတွက်ငွေကျပ်10သိန်းကိုလည်းလှူဒန်းခဲ့ပါရယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းနဲ့စေတရင်ကတော့အချမ်းပတ်စစ်ဟုဆိုတဲ့စစ်တပ်ထဲကအချင်းချင်းမဖယ်ရှားနိုင်ရင်တော်လိုင်းအင်အားစုတွေကဖယ်ရှားရတော့မှဖြစ်ပြီးစစ်တပ်တစ်ခုလုံးဖျက်သိမ်းပေးရမှာဖြစ်တယ်လို့ဆိုတဲ့သတင်းပဲဖြစ်ပါတယ်။အကြံပတ်စစ်အုပ်စုရဲ့စစ်တပ်ထဲကအချင်းချင်းမဖယ်ရှားနိုင်ရင်တော်လိုင်းအင်အားစုတွေကဖယ်ရှားရတော့မှဖြစ်ပြီးစစ်တပ်တစ်ခုလုံးဖျက်သိမ်းပေးရမှာဖြစ်တယ်လို့အီဘီလာတွင်စစ်ရေးသတင်းတွေကိုသုံးသပ်ရေးသားနေတဲ့ PDF Insight ကဖော်ပြပါတယ်။လက်ရှိချိန်မှာစစ်တပ်ဆိုတာသူ့မိသားစုနဲ့အနီးအနားကလူတစုလို့ပဲအတိတ်ပဲဖွင့်ရမှာပါ။အဲ့ဒီလူတစုရဲ့အကျိုးစီးပွားတွေအတွက်စစ်သားအားလုံးကိုအသေးခံတိုက်ခိုင်းနေတာပါပဲ။အပေါ်မှာတင်ပြခဲ့တဲ့အချက်သုံးချက်ကိုဒီလူတစုကဘယ်တော့မှလုံမှာမဟုတ်လို့ဒီလူတစုကိုအရင်ဖယ်ရှားဖို့လိုတာပါစစ်တပ်ထဲကအချင်းချင်းမဖယ်ရှားနိုင်ရင်လဲတော်လိုင်းအင်အားစုတွေကဖယ်ရှားရတော့မှာပါအဲ့ဒီအချိန်ဆိုရင်တော့စစ်တပ်တစ်ခုလုံးဖျက်သိမ်းပြရမှာပါမဟုတ်ရင်ဒေါ်စိန်အေးတင်ယူရထားခဲ့တဲ့ဘဲစစ်ဖို့မဆိုနေရာလေးရလာရင်အာဏာသိမ်းဖို့ပဲစဉ်းစားနေမှာဖြစ်လို့ပါပဲလို့ဖော်ပြထားပါတယ်လက်ရှိမှာအကြံပတ်စစ်ကောင်းဆောင်မင်းအောင်လှိုင်ရွေးချယ်တဲ့လမ်းကြောင်းတိုင်းစစ်ရေးကသာလျှင်အဆုံးဖြတ်ဖြစ်မှာဖြစ်တယ်လို့ PDF Insight ကဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်များခင်ဗျာစီးရီးသတင်းကောင်းလုံးချက်ပြီးမှတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါရှင်ခုချိန်ကစပြီး2025ခုနှစ်ဧပြီလ14ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ဒီမှာကတော့ပို့ပို့ပါပထမဦးစွာရေးဆွဲပြီးဖြစ်တဲ့ချင်းချတာမူကြံကိုညီလာခံခေါ်ယူကအတည်ပြုဆောင်ရွက်သွားမယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ကကြေညာတဲ့သတင်းကိုတင်ဆက်ပေးပါမယ်ရေးဆွဲပြီးဖြစ်တဲ့ချင်းချတာမူကြံကိုညီလာခံခေါ်ယူကအတည်ပြုဆောင်ရွက်သွားမယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ကဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ၏လေးနှစ်ပြည့်ထိမ့်မတ်ထုတ်ပြန်ကြမှာဖော်ပြပါရယ်ယခုချိန်တွင်ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ကိုပြန်လည်ပြုပြင်ဖွဲ့စည်းပြီးအစုဖွဲ့ခုနှစ်ဖွဲ့ဖြင့်ပြင်ဆင်ဖွဲ့စည်းခဲ့ရာချင်းချတာမူကြံကိုလည်းရေးဆွဲခဲ့ပြီးမကြသောကာလအတွင်းညီလာခံခေါ်ယူကအတည်ပြုဆောင်ရွက်သွားမှာဖြစ်တယ်လို့ဖော်ပြပါရယ်ချင်းညီနောင်ချင်း brother ဟုမှနိုင်ငံတော်၏အာဏာကိုလက်နက်အားကိုဖြင့်အတမတင်ယူသောအတန်းဖက်စစ်ကောင်စီကိုတွန်းလှန်တိုက်ထုတ်ရာတင်တွေးမတူပြီးမင်းတက်ကံပက်လက်ဖလန်းစားသည့်မြို့သိမ်းအောင်ပွဲများစစ်နှဲနိုင်ခဲ့သည်မှာချင်းတမျိုးသားလုံးသိရှိကြပြီးဖြစ်ကလင်းနှစ်တာကာလအတွင်းချင်းပြည်တွင်ပေါ်ထွန်းလာနိုင်ပြီးအာဏာရှင်လွှမ်းမိုးချုပ်ကိုင်မှုစနစ်ကိုယနေ့အထိတားဆီးနိုင်ခြင်းကိုလည်းဖော်ပြလိုတယ်လို့ဆိုပါတယ် ICNCC CB အနေနဲ့မဟာမိတ်များနှင့်ပူးပေါင်းကမြို့သိမ်းတိုက်ပွဲများဆက်လက်ဆောင်ရွက်သွားမယ်လို့လည်းအတိအပြီးဖော်ပြပါတယ်ရှင်ဆက်လက်ပြီးတော့စာနာတကြံကိုရီးယားမှမြန်မာငလင်ဘေးအတွက်ဝမ်သိန်း300ကျော်ထောက်ပံ့နိုင်မယ်လို့အသိပေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။စာနာတကြံကိုရီးယားမှမြန်မာငလင်ဘေးအတွက်ဝမ်သိန်း300ကျော်ထောက်ပံ့နိုင်မယ်လို့အသိပေးဖော်ပြပါရတယ်။ EBL 13ရက်နေ့တွင်ကိုရီးယားနိုင်ငံအင်ချိုမြို့ပူပြောင်းရင်ပြင်တွင်ကျင်းပသည့်ငလင်ဘေးအတွက်ပြည်သူဝမ်းနည်းကြေကွဲမှုနှင့်နှစ်သိန်းအားပေးမှုပေါ်ဆောင်ရန်ရန်ပုံငွေပွဲစာနာတကြံ2025ကိုရီးယားပွဲတွင်စတုတီသားရောင်းရငွေအပါအဝင်ရန်ပုံငွေဝမ်သိန်း300ကျော်ထောက်ပံ့နိုင်မှာဖြစ်တယ်လို့ဖော်ပြပါရတယ်။ဆီယနာတိမ်မှုစန့်ကျင်ရေးကော်မတီမှကြီးမှုတင်ပါသည့်စာနာတကြံသို့အမျိုးသားညီညွတ်ရေးဆိုရာလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းတက်ရောက်၍ကြေကွဲဆုတောင်းခြင်းပြည်သူများအတွက်နှစ်သိမ့်အားပေးခြင်းနှင့်ရိုင်းပင်းကူညီရေးအဖွဲ့စကားပြောကြားခဲ့ပါသည်။စာနာတကြံတွင်မြန်မာစားစာမုံမျိုးစုံ22မျိုးရောင်းချပြီးတော်လှန်ရေးကမ်ပိန်းများဝန်ဆောင်မှုများကလည်းပါဝင်အားဖြည့်ခဲ့ပါသည်ရှင်။ အခုဆက်လက်ပြီးတော့ဂျာမနီမှ42တန်ရှိသောရေးပေါ်ထောက်ပံ့ပစ္စည်းများဥရောပသမဂ္ဂ၏လူသားချင်းစာနာထောက်ထားမှုဆိုင်ရာလေ့ကျောင်းတရားအစီအစဉ်ဖြင့်မြန်မာပြည်ရောက်ရှိတဲ့တင်ကိုတင်ဆက်ပေးပါမယ်ဂျာမနီမှာ42တန်ရှိသောအရေးပေါ်အထောက်ပံ့ပစ္စည်းများဥရောပသမဂ္ဂ၏လူသားချင်းစာနာထောက်ထားမှုဆိုင်ရာလေ့ကျောင်းတရားအစီအစဉ်ဖြင့်မြန်မာပြည်ရောက်ရှိပြီဖြစ်တယ်လို့ April 14ရက်မှာဂျာမနီတန်ယုံရန်ကုန်ကသတင်းထုတ်ပြန်ပါတယ်။ဂျာမနီမှာ42တန်ရှိသောအရေးပေါ်အထောက်ပံ့ပစ္စည်းများသည်ဥရောပသမဂ္ဂ၏လူသားချင်းစာနာထောက်ထားမှုဆိုင်ရာလေ့ကျောင်းတရားအစီအစဉ်ဖြင့်ဂျမန်နီကရောက်ရှိလာပါပြီ။ဤပစ္စည်းများမှာဂျာမန်တပ်ချေနီအသင်းမှပံ့ပိုးပေးထားခြင်းဖြစ်ပြီးယာယီအမိုးကာများတန်ရှင်းပစ္စည်းများနှင့်တခြားရေးပေါ်လိုအပ်သောပစ္စည်းများစွာပါဝင်ကဒေတာခံမိဖက်အဖွဲ့အစည်းများမှတဆင့်ငလင်သင့်ဒေတာရှိပြည်သူများထံသို့ဖြန့်ဝေသွားမှာဖြစ်ပါတယ်လို့ဖော်ပြပါတယ်။မလ28ရက်နေ့မွန်လယ်ပိုင်းစကိုင်းမြို့ပဟုပြူရီလှုပ်ခတ်ခဲ့သောစကိုင်းငလင်ကြောင့်မြန်မာနိုင်ငံတွင်လူဦးရေထောင်ထဲချီတည်ဆုံခဲ့ရပြီးနေအိမ်အဆောက်အဦများစွာပြိုကျပျက်စီးခဲ့ရပါတယ်ရှင်။ဆက်လက်ပြီးတော့တော်လန်တကြံအညာပြစ်တိုင်းကောင်အတန်တန်ချက်ကိုစလင်းကြီးမြို့နယ်မီးလောင်ပြင်တနီယာတွင်တန်ချက်ထိုးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။တော်လန်တကြံအညာပြစ်တိုင်းနောက်တန်ချက်ကိုစလင်းကြီးမြို့နယ်မီလောင်ပြင်တနီယာတွင်တန်ချက်ထိုးခဲ့တယ်လို့သိရပါတယ်။အညာပြစ်တိုင်းနောက်လေးမြောက်အဖွဲ့တန်ချက်တွင်စီဒီအမ်များကိုကူညီတန်ချက်ထိုးခဲ့ပြီးစီဒီအမ်များဒုက္ခရောက်နေပါကလူလူရှုမထားရန်နဲ့တော်လန်ရေးတအူဟာစီဒီအမ်များဖြစ်ကြောင်းထုတ်ဖော်ခဲ့ကြပါတယ်။အလားတူတော်ရင်းနေရာတည်တည်တွင်တော်လန်တကြံတန်ချက်များတည်တည်ထိုးခဲ့ကြပြီးပြုပြင်ရန်အချက်များကိုတန်ချက်ထိုးထောက်ပြခဲ့ကြပါတယ်ရှင်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်တွင်ကျင်းပခဲ့သောအစရောလင်းလင်းနဲ့ချီတူဝေရိုရောင်နီ Live in Maryland ဂီတာဖျော်ဖြေပွဲမှာအမေရိကန်ဒေါ်လာ33,000ရရှိခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါဦးမယ်။အမေရိကန်ပြည်ထောင်စု Maryland ပြည်နယ်တွင်ကျင်းပခဲ့သောအစရောလင်းလင်းနဲ့ချီတူဝေရိုရောင်နီ Live in Maryland ဂီတာဖျော်ဖြေပွဲမှာအမေရိကန်ဒေါ်လာ33,000ရရှိခဲ့တယ်လို့သိရပါဗျ။ April 12ရက်နေ့ကအဆိုပါဖျော်ဖြေပွဲကိုအမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာကျင်းပခဲ့ပြီးတော့မြန်မာအင်အားစုများယုံပြည့်ယုံရှံအားပေးခဲ့ကြပါဗျ။ဖျော်ဖြေပွဲမှာရရှိခဲ့တဲ့ငွေများကိုတော်လိုင်းမိသားစုများ၏ပြန်လည်ထူထောင်ရေးကြာဆုံးရဲပေါ်များ၏တန်ရင်မိသားစုများ CDM မိသားစုများ Activist မိသားစုများနိုင်ကျင်းမိသားစုများမြေပြင်ကောင်းဆောင်များ၏ဦးဆောင်မှုဖြင့်ပညာရေးစရိတ်ပို့ဆောင်ခြင်းတောင်ပေါ်တောင်အောက်ဒေသအနှံ့ကတန်းတူလူအခွင့်အရေးလှုပ်ရှားမှုများအတွက်အသုံးပြုသွားမယ်လို့သိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့နေပြီးတော့ဒက္ခိဏတီတီမြို့နယ်အတွင်း Restore Scale 4.8 အဆင့်နှင့်အင်အားတင့်တင့်ရှိသည့်မြေငလျင်တစ်ခုယနေ့မနက်လှုပ်ခတ်ခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။2025ခုနှစ် April 14ရက်နေ့မြမစံတော်ချိန်နနက် 2:32 မိနစ်အချိန်ခန့်တွင်ဒက္ခိဏတီတီမြို့နယ်အနီးရေအောင်းနှင့် 9.6 ကီလိုမီတာကိုပဟုပြု၍ Restore Scale 4.8 အဆင့်နှင့်အင်အားတင့်တင့်ရှိသည့်မြေငလျင်တစ်ခုယနေ့မနက်လှုပ်ခတ်ခဲ့တယ်လို့ NUG လူသားချင်းစာနာထောက်ထားရေးနှင့်ဘေးရန်နေရဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကသတိပေးဖော်ပြပါရယ်။သကိုင်းငလျင်ကြီး၏နောက်ဆက်တွဲငလျင်ငယ်များဆက်လက်လှုပ်ခတ်နိုင်သည့်အတွက်ငလျင်ဘေးဆောင်ရွက်ရှောင်ရွက်သတိပြုရများနှင့်အညီနေထိုင်ကြပါရန်ထပ်မံအသိပေးအပ်တယ်လို့ဆိုပါရယ်။2025ခုနှစ် April 13ရက်နေ့ကလည်းမြမစံတော်ချိန်နနက် 8:54 မိနစ်ချိန်ခန့်တွင်မန္တလေးတိုင်းဝမ်းရင်းမြို့နယ်အနီးမြေအောက်အနက် 9.9 ကီလိုမီတာကိုပဟိုပြု၍ Vista Scale 5.5 အစင်းနှင့်အင်အားတင့်တင့်ရှိသည့်မြေငလျင်တစ်ခုထပ်မံလှုပ်ခတ်ခဲ့ပါရယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာကီမှပေးပို့ထားတာဖြစ်ပါရယ်ရှင်။
ဗီဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်အခုတခါဒီနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကိုတော့အယ်ရီကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်အခုတစ်ပတ်အတွင်းမိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းပဲခူးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျကျမိုးထချုံရွာနိုင်ပြီးမကွေးတိုင်းရန်ကုန်တိုင်းအေရီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်မန္တလေးတိုင်းပဲခူးတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာ14 15နဲ့16ရက်နေ့တွေမှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။မိုးလေဝသဖြစ်စဉ်နေနေမြန်မာနိုင်ငံတဝမ်းလုံးမှာနေရာအနှံ့ပြားမိုးထချုံရွာနိုင်ပြီးမြန်မာနိုင်ငံအလဲပိုင်းဒေသတွေမှာနေလေပိုင်းနဲ့ညနေပိုင်းအချိန်တွေမှာလေပြင်းတိုက်ခတ်ခြင်းမိုးတိမ်တောင်ကြီးတွေဖြစ်ပေါ်တတ်ခြင်းနေရာကွက်ပြီးမိုးကြီးခြင်းမိုးသည်များကြွေကြခြင်းလျှက်စီးလက်ခြင်းလေဆင်းနှာမောင်းတိုက်ခတ်ခြင်းနဲ့မိုးကြိုးပစ်ခြင်းစတဲ့ဘေးအန္တရာယ်တွေဖြစ်ပေါ်နိုင်တဲ့အတွက်ပုံမှန်ဂရုပြုချဖို့လိုအပ်ပါတယ်။နေပူချိန်နေအနေနဲ့ကတော့မြန်မာနိုင်ငံဒေသတချို့တို့မှာနေပူချိန်တွေဟာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်။အခုဆက်လက်ပြီးနေလိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။ April 14ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်းထင်းကနေတိမ်ထူထပ်နိုင်ပါတယ်။ ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြို့ဝကျွန်းမဒေသတွေနဲ့မုံတမကွေတို့မှာလေဟာအနောက်မြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။တနင်္လာရီကန်ယူရန်ဘက်မှာတော့လေဟာအရှိမြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့ပဲခူးတိုင်းနေပြီးတော့ကောင်းစီနဲ့ရှမ်းပြည်နယ်အရှေ့ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးခြင်းတနင်္လာရီတိုင်းချင်းပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထချုံရွာနိုင်ပြီးစကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။နေ့ပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာနေ့ပူချိန်တွေပြန်လည်လျော့ချနိုင်ပါတယ်။မြူချိန်တွေကလည်းမြန်မာနိုင်ငံတဝန်းလုံးမှာမြူချဆင်းမှုလျော့ချနိုင်ပါတယ်ရှင်။မနက်ပြန်ဧပြီလ15ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတင့်အသင့်တင်ကနေတင့်ထူထားနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြို့ဝကျွန်းမဒေသတွေနဲ့မုတ်တမခွေတို့မှာလေဟာအနောက်မြောက်ဘက်ကနေတနအီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။တနင်္သာရီကန်ယူရန်မှာလေဟာအရှိမြောက်ဘက်ကနေတနအီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေရာအနှံ့ပြမိုးထချုံရွာနိုင်ပြီးရှမ်းပြည်နယ်တောင်ပိုင်း၊ကရင်ပြည်နယ်၊ကရင်ပြည်နယ်နေပြီးတော့ကောင်းစီနဲ့ပဲခူးတိုင်းတို့မှာတော့နေရာကွက်ပြီးမိုးကြီးနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေပူချိန်တွေရော့ချနိုင်ပါတယ်။မြူချိန်တွေမှာမြန်မာနိုင်ငံတဝန်းလုံးမှာမြူချဆင်းမှုရော့ချနိုင်ပါတယ်ရှင
်။ Radio NUG သောရရှင်များခင်ဗျာ။အခုတစ်ခါတော်လိုင်းကဗျာအစည်းအဝေးမှာပုံနှကျွန်းဇူးဝေရေးဖွဲ့ထားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့ပြောပြခြင်းနဲ့မက်ခင်စိန်6ဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်။
ပြောပြခြင်းတဲ့မခင်စိကြည်စမ်းပါဦးမခင်စိဒီမှာပန်းတွေတပွင့်ပြီးတပွင့်ပွင့်နေတယ်ခိုးမှာအနာကတ်တွေတဘဝပြီးတဘဝကျွေလွင့်ပိတ်မှောင်သွားကြပေါရင်ဘတ်တွေလည်းနွမ်းလျကြေမွလို့ခင်မင်သူတို့ရဲ့အနန်းတွေကိုပန်းကျွေကောက်တယ်လို့ကောက်မရတဲ့အခါအခါကြီးနေကြီးရက်တွေမှာတောင်းတဲ့ဆုတွေလဲပြည့်မယ်မထင်ဘူးမခင်စိန်နော်တွေးကြည့်ရင်ဖြစ်တည်မှုကိုနှမျောတယ်ကံကြမ္မာကိုအပြစ်တင်ရင်လဲကိုရီဟာလူညံ့ပေါ့စူးစားခွင့်တော်မရှိတဲ့ဘဝမှာစနစ်တကျတိဆောက်ခဲ့တယ်လို့မျိုးမလုံနိုင်ခဲ့ဘူးမတရားအမိန့်အာဏာရဲ့လမ်းမှာပန်းတိုင်ကိုကန့်ကတ်နိုင်ဖို့စိတ်ကူးနဲ့အာနာစင်ကိုဓာတင်ခဲ့သူပါမခင်စိန်ကိုဘာသာကိုနားလေတဲ့စကလုံးတွေနဲ့တိုင်းပြည်ကိုအတင်းစီလုံးဘူဒာအိုဟာငိုကျွေးယုံကလွဲ၍ဘယ်ရထားမှဆိုက်လာမှာမဟုတ်ဘူးဒီလိုနဲ့အဝေးရောက်တွေကမိသားစုကိုလွမ်း၍တန်းတားတဲ့အခါဒီယာစုမှာအင်တာနက်မရှိပါဖုံးလိုက်မရှိပါလူကြုံတဲ့သတင်းစကားပါရအောင်လဲပြန်စရာရွာမရှိတော့တဲ့အခါဘုံတံထိသွားတဲ့ရွာဟာလဲအဝေးရောက်တွေကိုမမျောတတ်တော့ဘူးမခင်စိန်နှွေဦးမှာပွင့်နေကြကန့်ကောပင်ကြီးဟာလဲရိုးရံပြိုင်ပြိုင်နေပါလားမခင်စိန်ရွာဦးမှာတေးဆူဖူးတဲ့အချိန်တွေဟာတိတ်လွန်းစရာပေါ့ဘာပဲဖြစ်ဖြစ်ကျွေလွင့်သွားတဲ့သူရဲကောင်းတွေအတွက်တီးကဗျာတပုတ်တီဆိုဖို့ငါပြန်ရအောင်မယ်ဘာပဲဖြစ်ဖြစ်တရေကောင်းတွေရဲ့နှလုံးသားကိုတေချာစိုက်ကြည့်ပြီးအလေးပြုဖို့ငါပြန်ရအောင်မယ်ဘာပဲဖြစ်ဖြစ်ဒံယာရရဲဘော်တရေကောင်းနဲ့တညလုံးထိုင်စကားပြောဖို့ငါပြန်ရအောင်မယ်အဲ့ဒီညဟာကျယ်ရီလရီစုံတဲ့ညပေါ့မခင်စိန်ပုံနဲ့ကျွန်းဆူဝေ
ရေဒီယို NUG မှဆက်လက်တင်လှည့်နေပါတယ်။တော်လန်တကြံဒေဂီတာစီစဉ်ကိုထုတ်လွှင့်တဲ့အခါလူဦးကိုကိုမောင်ရေးသားထားပြီး K-Max တည်ဆူထားတဲ့အောင်ပွဲတကြံဆိုတဲ့တော်လန်တကြံတည်တခြင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်။ ကြည့်တော်ရရှင်များခင်ဗျာဒီနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းရင်းသားဘာသာအစီအစဉ်မှာနော်ຫນွေဥပွင့်ကသကောကင်ဘာသာနဲ့တပတ်တွင်းသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
Hello Vinila Kamlata Bote Pasari Sawati Talk Kwame Batile and UG Kwelelo Traita Klet Blonya Inilo Akhei Ni Dr. Nwe Atopu Takasota Phani Ya Non Nwe Upwin Kapa Plan Itu Nilo
Takasokotiti Miweda hoko huho cdm taw su clipa mata phulo amado bati wetpa tatawesoro dot fawini takotho dulai prelata ginilo hoko huho CDM tau su klipa mata polo abadu bati wetapa tatawe sorodo for e taka uto o du la april learning patinya manilo walo badu bati we sorodo pani nito do takatawe da sorolo di lo sego tamawe for the kai wido takatoni weda soroni patinya manilo for e ni taka uto o du la april ho palo badu bati palo bakwa seme hoko uto pami udini nito kamapwe for e go CDM medical network te weda nilo Top hair hoko hoot blow e CDM tau su clip on my double at the mu baloma greater pa o ta uweda agi papla weda ato petuni batak soni lo. Tasoki di mi weda America patu dwata de pa USGS karani du la e pretisi hu toni hoko hu weda pa tu dwatia pa weda rini lo. Pele prequito ni America patu dwata de pa USGS karani tu dwatia pa weto letenwi a tobu. Register ske ane ye hoko hu we kati wi taputwe hoko hu tapa keto we kati do hoko hu ini ko weda du lusi kim la kaya wi hoko hu riba ini taha wata pa keto we kati weda ni todwa tia pa weda ni lo do pe lai pre si to ni muna khona lusi nui mini kato ni le ni bido ko ka ta ko we kapa hoko hu riba ko weda register ske report hu ge pa phla weda to bdo ni ba ta so ni lo ta so su menya ti mi weda tan mo taung taw hi ta pha pe yo tu le khu wi le me u wi lo ki pe awet ti ha ke lu kle kha ta le du ni yo ta wi ni lo kyan yu ta gro gro tu ke ki to u ko re tamo taung taw hi ta pha ni pe yo tu le khu wi o le me u wi lo ki pe awet ti ha ke lu kle kha ta le du ni yo we kan ni train light song tu tro weda ta so ni lo Pelai pre nui to wo anai to si mini ya si ka to thombo ji to wo athwa tho KNU tuke khi tri ya apola kani ja loko wo ta do to do ko ro to ki ku tu klo to ko re ta ka tho ya si lui tu re ta pha pa pho ta do duwe da pyo tu ni lo pyo tu ta pha ni phe ta du wi lokhi tuke lokhi su thombo ji de lo pu tu wi phe du to wo pu kla ta pha du le limi pho ta pha ma ha wo we da wi ပဟာထဟာလတဖာအိုဒိုဝဲတော်ဝဲမဆာဝဲတာနေပတိညာပါနီလောဒီနေတော့ဖဲလိုက်ဖရခူတော်နီမူခေလခိနိုင်ကတော့ဖဲကန်းနေကြလောကောတတော်တတော်ကရနေကန်းနေကြတော့ဝဘလမတကုတာတော့ဘယောတူလအမေပြုစောတိတဖာအိုလက်ဒူဝဲတော့ပြုစောတိတီဝဲတကဘာဒူဝဲခိကနေပတိညာပါနီလောတော်ဦးလိုက်တော့ကလမ်မူအီဝခုနာရီတူဟာခုနာရီတဟီတပလလတကဟာတဟာလဝဲတာဝီဒါရီအရင်တို့မေဥထော်နေခီဝဲတာတကဆောစုဒါဂရဂရိုလအဘူးတော်အဝဲတိတဖာမေဝီမကလဲထော်လဲလောဝဲအောကန်နီချာလောကောတတော်တတော်ကရခီတပီကညာဝဲတာတူဘတော်နေပါတကဆောနေလောတကဆောလခီတတီမေဝဲတာလဒုကောစာပူဂလီမေဥတာဟိုတမလူချုတပလဟီလီပလတော်ဘူဖော်တပလဟာဝဝဲတာရီနေလောကလူတူကောရေလဒုကောစာပူဖဲလိုက်ပရင်ဝီတော်ဟခေါ်တန်တဲ့ခေါ်ကတော့တဆုကလီမှုဥတာတော့တိုက်ထူသောတာမလို့ကျုပ်ခုတူဥထော်တာဟာဝဲဝီဟီလီပလတော့ဘူဖော့ပလဟာဝဲဒါအေကဲညူမဘတ်တောဝဲတာကစော်နီလောတာဟိနေဆုတာဆုတာကမောဝီလော်ခီဘယောတူတဖာနေကလူတူကောရေအပူလူသောတဖာလက်တီလောမီပူတဖာလက်ခတာလို့ကဘောယူကိုမနီဟိုကမလတဖာဘကွာဆမေဝဲဒါနိဆအန်ဒရတကဒီဘဘကွာဆမေစိကောဝဲဒါပယောတိအတမအမနာအဂိနိဘတိုနိဘာတကဆောနီလောတကဆောလေးဖဖလင်တိတဖိုင်ဝိဒါဖိနီလောကမလလူဒူနာဘတာကိုဒီနောဟာတဲ့မောတိပါမထဘုန်တိကေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်